စကိုင်းဘက်မှာလည်းတိုက်ပွဲတွေရှိနေပါတယ်။စကိုင်းတိုင်းကမ်ပလူမြို့နယ်ကချေးရွာတွေကိုစစ်ကောင်စီကနေမြေရှင်းလင်းရေးစစ်ကြောင်းထုတ်ပြတဲ့နောက်ဒေသခံ30ကျော်ဖမ်းဆီးခံရပြီး9ဦးလောက်ကတော့အသက်ခံရတယ်လို့ဒေသခံတို့ကပြောပါတယ်။စစ်တပ်ရဲ့နေမြေရှင်းလင်းရေးစစ်ကြောင်းထုတ်ရာကြောင့်ချေးရွာပေါင်း73ရွာနီးပါးကခမန်းကျေဒေသခံ1000ခွဲလောက်ကလည်းစစ်ဆောင်နေကြရပါတယ်။ဒီအကြောင်းသတင်းပေးပို့ချက်ကိုတော့နန်းလောင်တင်ပြထားပါတယ်ရှင်။
ကမ်ဘလူမြို့နယ်စီကုံတကြားဆက်ကနေထွက်လာတဲ့စစ်ကောင်စီစစ်ကြောင်းဟာကွင်ကိုချေးရွာကပြူစောတိအဖွဲ့ရုံနဲ့ပူးပေါင်းပြီးဖေဖော်ဝါရီလ19ရက်နေ့ကစလို့ပေကြီးချေးရွာကိုရုတ်တရက်ဝင်ရောက်ခဲ့တဲ့အကြောင်းနဲ့ဒေသခံ30ဝန်းကျင်ဟာစစ်ကောင်စီတပ်တွေစီမှာဖမ်းဆီးခံရတယ်လို့ဒေသခံတွေကပြောပါတယ်
အဲရုတ်တရက်ဝင်လာခဲ့ပြီးတော့မှပေကြီးနေတဲ့သူတို့ကခြေစဉ်ရောကားရောဒီမြောက်ဖက်ပေါ့နော်မြောက်ဖက်ကိုရုတ်တရက်ထိုးထွက်လိုက်တဲ့ခါမှာဒေသခံပြည်သူတွေကမဆောင်နိုင်မဖြစ်သွားတာ။စစ်ကြောင်းကလည်းကျွန်တော်တို့အဲ့လောက်ထိအောင်မင်းတို့ကထိုးလာနိုင်တယ်လို့မရှိမထင်ဘူးပေါ့နော်ဘယ်တော့မှလည်းမရှိကြတာဆိုတော့အဲ့တော့ပေကြီးနဲ့ကျွန်တော်တို့ကွင်းကိုနဲ့ကလည်းမိုင်းအထင်နဲ့တမိုင်းကောင်းကောင်းလောက်ပဲဝင်နေသူကပေကြီးကမဆောင်နိုင်မသိနိုင်ဖြစ်သွားတာပေါ့နော်ခုချင်းတော့အများလို့မရတော့ပေကြီးကပြည်သူတွေမိရပါဗျာ။အဲခမန်းကတော့ကျွန်တော်တို့လုံးဝဝင်ကြလို့ဖမ်းခါမယ်ဒါအပြည့်ကြီးပြောရတယ်ပေါ့နော
်ဖေဖော်ဝါရီလ19ရက်နေ့ကစတင်ဝင်လာတဲ့စစ်ကောင်စီစစ်ကြောင်းဟာပေကြီးရွာနဲ့အနီးတစ်ပိုက်ကျေးရွာတွေနဲ့ရွှေဘိုမြစ်ကြီးနားကာလမကြီးအနီးကကျေးရွာတွေကိုပါဝင်ရောက်လာတာကြောင့်ဒေသခံတွေအများအပြားစစ်ဘေးရှောင်နေကြပါတယ်စစ်ကောင်စီတပ်ကကျေးရွာတွေကိုလှည့်လည်ဝင်ရောက်ပြီးတော့ဒေသခံတွေကိုဖမ်းဆီးတာတွေအပြင်ဒေသခံတချို့ကိုလည်းတပ်ဖြတ်ခဲ့တယ်လို့စစ်ဘေးရှောင်နေကြတဲ့ဒေသခံတွေကပြောပါတယ်ဒီသတင်းတွေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတရားဝင်သတင်းထုတ်ပြန်တာတော့မရှိပါဘူး VOA နဲ့လည်းတိကျအတည်ပြုနိုင်ဖို့အကြိုးစားနေဆဲဖြစ်ပါတယ်ဒေသခံတအူးကတော့လက်ရှိမှာတပ်ဖြတ်ခံရတဲ့ဒေသခံ3ခုရာအတည်ပြုနိုင်သေးပြီးတော့အခြားအတည်မပြုနိုင်သေးတဲ့တပ်ဖြတ်ခံရတဲ့ဒေသခံတွေလည်းရှိနေတဲ့အကြောင်းကိုလို့ပြောပါတယ
်စစ်ဆောင်တွေဖမ်းမိသွားပြီးတော့မှအဲ့မှာကျွန်တော်တို့ကျွန်တော်ဦးတည်ရတာကတော့ဟိုကိုဖမ်းဖြစ်တာပေါ့နော်အဲ့ဒါကတော့ကျွန်တော်3ယောက်ပေါ့နော်တဦးကတော့ကျွန်တော်တို့ကိုရိုင်းရတဲ့ကပကပတ်ဒီကောင်းတော်ပေါ့နော်ဒီကောင်းတော်ပတ်ခံကိုပီကြီးမှာတရားစွာတွေကကျွန်တော်တို့ကမပြောတတ်သေးတာပေါ့နော်ကိုဖမ်းမလို့နေသေးတာဟိုကျွန်တော်တို့သိနေရတာတော့တချို့တွေဝတ်တည်သလိုရှိရင်၄-၆လောက်တော့တက်ပြီးတော့မှသူတို့မရှိတဲ့စံတွေထဲမှာရောပြီးတော့မှမရှိပြလိုက်တယ်လို့လည်းတတင်းနေရရနေတယ်ကျွန်တော်အချက်မြင့်ပြီးတာတော့တက်တာတော့တက်တယ်တနည်းအောင်တက်ပြီးတော့သူတွေပါရင်ဆိုကျွန်တော်အတိအကျပြုနိုင်သေးတာပေါ့နော
်
အရှိမလဲတော့ပီကြီးမှာတက်ကစားတွေကအကောင်လုံးကြီးဖြန့်ကျက်ပြီးတော့ယူထားတာရှိတယ်တလန်းကျော်လုံးမှာလည်းသူတို့အင်းဒီနေနေရတာရှိနေပြီပြောကြမှာပဲအဲ့နေရာလေးမှာကျွန်တော်တို့ဖက်ကပ်ပြီးသူတွေရောအဖွဲ့စီရောဒီမှာမသွားနိုင်တဲ့အခြေအနေဖြစ်နေတယ
်။ဖေဖော်ဝါရီလ19ရက်နေ့ကနေ25ရက်နေ့အထိစစ်ကောင်စီတပ်တွေကရွှေဘိုမြစ်ကြီးနားကာလမကြီးအနီးကကျေးရွာတွေကိုလှည့်လည်စစ်ကြောင်းထိုးနေမြေရှင်းလင်းနေတာကြောင့်ဒေသခံ1000ခွဲဝန်းကျင်လောက်စစ်ဘေးရှောင်နေကြပါတယ်။ရုတ်တရက်စစ်ကြောင်းထိုးဝင်ရောက်လာချင်းစစ်ရှောင်ကြတာဖြစ်တဲ့အတွက်ဒေသခံတချို့ဖို့စားတောက်ရင်းနဲ့နေထိုင်ရေးတွေမှာအကျိုးကိုခက်ခဲကြရတယ်လို့လဲစစ်ဆောင်ကူညီနေသူတွေကပြောပါတယ်။ပေကြီး၊ခအုံးသာ၊ထနောင်းသုံးပင်၊ငပြောတိုင်း၊ရွာသစ်၊ရွာဟောင်း၊ကျေးပင်အပ်၊မြေနီအပ်၊ရေအေး၊ရေရှင်ကြီး၊စပယ်နသာနဲ့ကျေးရွာ73ရွာထက်မနည်းကဒေသခံတောင်းနဲ့ချီပြီးတော့စစ်ဆောင်နေကြတာပါ။စစ်ကောင်စီကနေမြေရှင်းလင်းရေးစစ်ကြောင်းထိုးတာ၊လက်နက်ကြီးတွေနဲ့ကျေးရွာတွေကိုပစ်ခတ်တာ၊လေကြောင်းကနေဘုံကျဲတိုက်ခိုက်တာတွေကြောင့်စကိုင်းတိုင်းဒေသအတော်များများကဒေသခံတွေစစ်ဘေးရှောင်နေကြပါတယ်။စစ်ကောင်စီဖက်ကတော့အဲ့ဒီဒေသတွေမှာပြည်သူကကွယ်ရတဲ့ PDF တွေရှိနေတဲ့အတွက်နှင်းပြင်းရှင်းလင်းရတာဖြစ်တယ်လို့ထုတ်ပြန်လို့ရှိပါတယ်။ဒီလိုနှင်းပြင်းရှင်းလင်းမှုတွေကြောင့်စကိုင်းတိုင်းမှာစစ်ဘေးရှောင်ရေးအတွက်နေ့စဉ်နဲ့အမျှတစ်ပြေးပြေးတိုးလာနေပါတယ်။